မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကလူသားချင်းစာနာထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြေရှင်းနိုင်မှာမဟုတ်ဘဲအလုံးပါဝင်တဲ့နိုင်ငံရေးအရာဖြေရှင်းချက်တွေလိုအပ်တယ်လို့နိုင်ငံတကာချက်ချင်ဒီအသင်း ICRC အကြီးအကဲကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌပီတာမိုရာကဒီကနေ့ဒါကာမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
။ I think it's a long reconciliation process. Humanitarian work cannot be responsible to be the chief reconciler.
ပြန်လည်ရင်ကြားစေရေးရေရှည်လုပ်ငန်းစဉ်ကြီးပါပြန်လည်ရင်ကြားစေရေးမှာလူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေကဥဆောင်တာဝန်ယူဖို့မဖြစ်နိုင်ပါဘူးအတိတ်ပဲပြီးွားတဲ့နိုင်ငံရေးအရာတာဝန်ယူမဲ့ခေါင်းဆောင်မှုလိုအပ်ပါတယ်လူမှုအတိုင်းဝိုင်းတွေကြားပြန်လည်တည်မြဲရေးအတွက်ဆောင်ရွက်ဖို့အခိုင်အမာပိုင်းဖြတ်လုပ်ကိုင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးအရာတာဝန်ယူရမယ့်ကိစ္စလို့ယူဆပါတယ်လို့ ICRC အကြီးအကဲကပြောဆိုခဲ့တာပါဒါအပြင်ရိုဟင်ဂျာဒုက္ခသည်အရေးလိုပဋိပက္ခကြီးကိုကုညီထောက်ပံ့ရေးဆိုရမှာဘယ်တော့မှပြည်စုံမှုရှိမှာမဟုတ်တဲ့အကြောင်းနဲ့အကူအညီတွေပို့တိုးဖို့ကိုလည်းသူ့အနေနဲ့ပြောဆိုခဲ့ပြီးဖြစ်ကြောင်း ICRC အကြီးအကဲကထပ်လောင်းပြောဆိုပါရတယ်။ဒုက္ခသည်တွေဌာနေပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်သာသဘောတူထားပေမဲ့လုပ်ငန်းတွေမဆနိုင်သေးပါဘူး။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးကိစ္စကိုလည်းနိုင်ငံသားဥပဒေအရသာဆောင်ရွက်ရမယ်လို့ရည်ရည်ပြတ်ပြောဆိုထားတာဖြစ်ပါတယ်